အိန္ဒိယနိုင်ငံမှာမြန်မာနိုင်ငံတွေကနေတရားဝင်ရောက်လာနေတဲ့ရိုဟင်ဂျာ4000လောက်ရှိပြီးတော့အကြမ်းဖက်သမားတွေအဖြစ်တိုက်ခိုက်နိုင်အောင်လေ့ကျင့်နေတာကစိုးရိမ်စရာဖြစ်တယ်လို့ BJD ပါတီအမတ်တယောက်ကအောက်လွှတ်တော်မှာတင်ပြခဲ့ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေပေါင်းပြီး Haraka El Yakin ဆိုတဲ့လက်နက်ကိုင်အဖွဲ့တစ်ခုပေါ်ပေါက်လာတဲ့ဆိုတော့ Belgium နိုင်ငံ Brussels မြို့အခြေစိုက်နိုင်ငံတကာပဋိပက္ခလေးလာစောင့်ကြည့်ရေးအဖွဲ့ ICG ရဲ့ပြောကြားချက်ကိုကိုးကားပြီးတော့အောက်လွှတ်တော်အမတ်ဘီမာတက်ကဂျာတာဘရီနေကပြောကြားခဲ့တာဖြစ်ပါတယ်။ဂျမ္မူဒေသမှာရှိတဲ့ရိုဟင်ဂျာတော်တော်များများဟာအခုဆိုရင်အစိုးရအတိအမှတ်ပြုထားတဲ့ပုံကိုယ်ရေးအချက်အလက်ကပြားတွေကိုင်ဆောင်ထားနိုင်ကြတာကစိုးရိမ်စရာဖြစ်တဲ့အတွက်အစိုးရအနေနဲ့အများဆုံးအရေးယူဆောင်ရွက်တဲ့လို့လွှတ်တော်အမတ်မာတက်ရဲ့အပြောကို India Express သတင်းထဲမှာကိုးကားဖော်ပြထားပါတယ်။2013ခုနှစ်တုန်းက IS တွေနဲ့ဆက်နွယ်နေတဲ့အိန္ဒိယမူဂျာဟစ်တွေကဗုဒ္ဓဂါယာမှာတိုက်ခိုက်ခဲ့ပြီးဖြစ်သလိုအခုလဲရိုဟင်ဂျာတွေကဒီနိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်ဖို့လေ့ကျင့်နေတာကသိတ်ဆိုးရင်စရာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဌာနအနေနဲ့နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေကိုဖော်ထုတ်ပြီးနိုင်ငံကနေနှင်ထုတ်ဖို့အများဆုံးဆောင်ရွက်ဖို့လွှတ်တော်မှသူကပြောခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံသားရေးဌာနကဘာတွေလုပ်နေတယ်ဆိုတာကိုသိလိုတယ်လို့လည်းပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံစီကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာတွားရောက်တဲ့အခါရိုဟင်ဂျာတွေကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရကြောင်းအိန္ဒိယသတင်းတွေမှာဖော်ပြနေကြပါတယ်။